ဗီရိပကားတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ရဲ့ခရီးယန်သင်းအုပ်ဆရာတူဦးကိုလက်နက်ကင်အုပ်စုတစုကပြန်ပေးဆွဲတပ်ဖြတ်ခဲ့ကြောင်း Gospel for Asia ခရီးယန်အသင်းတော်ကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်။ GFA သင်းအုပ်ဆရာဦးထွန်းနုအသက်ခံရပြီဖြစ်ကြောင်းဖေဖော်ဝါရီ1ရက်နေ့ကသိခဲ့ရပြီးဘယ်သူမှတာဝန်ရှိတယ်လဲဆိုတာသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေဘက်ကထုတ်ပြန်တာမျိုးမရှိသေးသလိုအစိုးရဘက်ကလည်းအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းအမ်းမြုံနယ်မှာနေထိုင်တဲ့အသက်42နှစ်အရွယ်တင်းအုပ်ဆရာထွန်းနုကိုဇန်နဝါရီလ19ရက်နေ့ကသူ့နေအိမ်မှာရှိနေစဉ်လက်နက်ကင်လူတစုလာရောက်ပြီးအတင်းအကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ1ရက်နေ့မှာသူအသက်ခံလိုက်ရပြီးဖြစ်ကြောင်းသိခဲ့ရတယ်လို့ Gospel for Asia ခရီးရန်အသင်းတော်ရဲ့ဖေဖော်ဝါရီလ5ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့လက်နက်ကင်အုပ်စုဟာသင်းအုပ်ဆရာထွန်းနုအပါဝင်အခြားဖမ်းဆီးခေါ်ဆောင်သွားခဲ့သူအများပြားကိုလည်းတပ်ဖြတ်ခဲ့ကြောင်းအဲ့ဒီကြေညာချက်မှာရေးထားပါတယ်။သူကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အိန္ဒိယအခြေစိုက် Gospel for Asia ခရီးရန်အသင်းတော်တည်ထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ဒေါက်တာ KP ယိုဟန်နန်ကဇန်နဝါရီလ26ရက်နေ့ကထုတ်ပြန်တဲ့ YouTube Internet Video မှာအခုလိုပြောပါတယ်။
These few seconds or couple of minutes I spend with you is
ဒီမနက်ကမှပြန်ပြီးဆွဲခံထားရတဲ့ကျွန်တော်တို့ရဲ့သင်းအုပ်ဆရာအကြီးအကဲတူဦးနဲ့ပတ်သက်လို့ကျွန်တော်အချိန်အနည်းငယ်ပြီးပြောကြလိုပါတယ်။သူဟာမြန်မာနိုင်ငံမှာဖျားသခင်အတွက်အမှုထမ်းခဲ့တာအနှစ်20ကြာရှိခဲ့ပါပြီ။လူပေါင်းရာနဲ့ချီခရီးယန်ဘာသာကူးပြောင်းအောင်လုပ်နိုင်ခဲ့သူတူဖြစ်တယ်လို့ခရီးယန်ရှ िख ိုးကျောင်းတွေအများပြားကလည်းတီထောင်နိုင်ခဲ့သူဖြစ်ပါတယ်။ဇန်နဝါရီ19ရက်နေ့မှာတော့သူ့ရဲ့အိမ်ကိုလက်နက်ကင်လူတစုရောက်လာပြီးသင်းအုပ်ဆရာကိုတနက်နဲ့ထောက်ပြီးခေါ်ဆောင်သွားပါတယ်။သူ့ကိုဘာကြောင့်အခုလိုလာရောက်ဖမ်းဆီးခဲ့တယ်လဲဆိုတာကိုကျွန်တော်တို့လုံးဝမသိရပါဘူး
။သူ့ကိုဘယ်ကိုခေါ်ဆောင်သွားပြီးဖမ်းဆီးထားတယ်လဲဆိုတာမသိရသေးပေမဲ့သူ့ကိုဘယ်သူတွေဖမ်းသွားတယ်လဲဆိုတာတော့သိရပြီဖြစ်ကြောင်း YouTube Internet Video ထဲမှာဒေါက်တာ KP ယိုဟန်နန်ကအခုလိုပြောပါတယ
်။ We now learned this is an underworld anti-government gang.
အစိုးရကိုတော်လှန်ပုံကန်နေတဲ့လက်နက်ကင်အုပ်စုကလုတ်တယ်ဆိုတာကျွန်တော်တို့သိခဲ့ရပြီ။လူကိုပြန်ပေးဆွဲတဲ့သဘောဖမ်းဆီးတာမျိုးမဟုတ်သလိုငွေညှစ်တောင်းခံတာမျိုးလည်းမရှိပါဘူး။သူ့ကိုဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတာကိုတော့ကျွန်တော်တို့သိအောင်စ조사နေပါတယ်။သူ့ကိုအသက်ရှင်ရဲ့လွတ်မြောက်လာဖို့ဖျားသခင်နဲ့အတူဆူတောင်းပေးကြပါ
ဆရာထွန်းနုရှာဖွေဖို့အတွက်အစိုးရစစ်တပ်ရဲတပ်ဖွဲ့တွေကဝိုင်းဝန်းကူညီခဲ့ကြောင်းလဲဒေါက်တာ KP ယိုဟန်နန်ကပြောပါတယ
်။ The army, the police and the government everybody's helping us.
စစ်တပ်ရဲတပ်ဖွဲ့နဲ့အစိုးရအပါအဝင်လူတိုင်းကလည်းကျွန်တော်တို့ကိုကူညီကြပါတယ်။ပြန်ပေးဆွဲဖမ်းခံရတဲ့နေရာဟာမြန်မာနိုင်ငံက GFA ခရီးယန်အသင်းတော်ကျောင်းတွေထဲမှာဒုတိယအကြီးဆုံးဖြစ်ပါတယ်။မြန်မာနိုင်ငံမှာ GFA အသင်းဝင်ဝတ်ပြုစုတောင်းသူပေါင်း900ရှိပြီးအများစုဟာဆင်းရဲပြီးအကူအညီလိုအပ်နေသူတွေဖြစ်ပါတယ
်။အခုလိုတင်းယုတ်ဆရာထွန်းနုပြန်ပေးဆွဲတက်ဖြတ်ခံရမှုဟာမြန်မာနိုင်ငံမှာရှိတဲ့ GFA ခရီးရန်အသင်းတော်အတွက်ပထမဆုံးရင်ဆိုင်ရတဲ့အလွန်စိတ်မကောင်းစရာဖြစ်ရက်တစ်ခုပဲလို့ဒေါက်တာ KP ယိုဟန်နန်ကပြောပါတယ်။အသက်ခံရတဲ့တင်းယုတ်ဆရာထွန်းနုမှာဇနီးနဲ့ကလေး၃ယောက်ကြံရစ်ခဲ့ပါတယ်။သူ့ကိုတက်ဖြတ်ခဲ့တဲ့လက်နက်ကိုင်အုပ်စုရဲ့နာမည်နဲ့ပတ်သက်လို့ GFA သတင်းထုတ်ပြန်ချက်မှာအတိအကျဖော်ပြထားခြင်းမရှိပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့အခြားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတင်းအုပ်ဆရာထွန်းနုအပါဝင်အခြားတပ်ဖြတ်ခံရသူတွေနဲ့ပတ်သက်လို့သူတို့မှာတာဝန်ရှိကြောင်းထုတ်ဖော်ပြောဆိုခြင်းမရှိသေးသလိုမြန်မာအစိုးရဘက်ကလည်း GFA ခရီးရန်အသင်းတော်ရဲ့တင်းအုပ်ဆရာအကြီးအကဲတဦးပါဝင်အခြားသူတွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်ပြီးတပ်ဖြတ်ခဲ့တဲ့လက်နက်ကိုင်အုပ်စုနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်။